သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မွေးရသွန်းမှုများလေးရှိတဲ့မြန်မာနိုင်ငံအတွက်တော့ရာသီချင်းရောက်တိုင်းအမိုးအကအတွက်ကိုစိတ်မအေးကြရပါဘူး။ဒါပေမဲ့လက်ရှိကာလမှာတော့ပဋိပက္ခဒေသအသီးသီးကပြည်သူတွေဟာကောင်းငင်ကမိုးဆက်တွေထဲပြန်တန်းတိုက်ခတ်လာမယ်လေရင်တွေရဲ့ဘေးကိုစိတ်ပူနေကြရတာပါ။ပုံမှန်ကာလဆိုရာသီဥတုမကောင်းတဲ့ဒီလိုမိုးတွေမှာထိုးစစ်ဆင်တာနဲ့လေကြောင်းတိုက်ခတ်မှုတွေကိုစစ်တပ်ကရန်နာထားတဲ့ပေမဲ့အခုနှစ်မှာတော့နေရာအနှက်လေကြောင်းတိုက်ခတ်မှုတွေကပိုများလာပါတယ်။မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISP စီရင်တွေအရအာနာသိမ့်ပြီး2021ခုနှစ်အတွင်းလေကြောင်းတိုက်ခိုက်မှုတရားကျော်2022ခုနှစ်မှာ660ကျော်ရှိခဲ့ရကနေအခု2023နှစ်မကွန်ခင်အတွင်းမှာပဲအကျဉ်းရေ1000ကျော်ရှိလာတာပါကရင်မျိုးသားအစီရုံတပ်မဟာ3နှစ်မြည်အတွင်းစစ်ကောင်စီတပ်ကအခုလပထမပတ်ထဲမှာပဲလေကြောင်းတိုက်ခိုက်မှု10ကြိမ်ထဲမှနေပြုလုပ်လာတယ်လို့ဒေသခံတွေကဆိုကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလည်းပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်ကလွန်မှုတော်ကြီးရွာနဲ့ဖျားလေးကုန်းဖုန်ကြီးကျောင်းအနီးကိုစစ်ကောင်စီကလေကြောင်းကန်နေပုံကျဲတိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့ကရင်မျိုးသားအစည်းအရုံး KNU ကလည်းသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီလိုပုံကျဲတိုက်ခိုက်မှုကြောင့်လွန်မှုတော်ကြီးရွာနဲ့လွန်မှုပလဲကြီးရွာကဒေသခံ900ကျော်ဟာဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပြီးစာတင်ကျောင်းတွေလည်းပိတ်ထားရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုအရက်သားပြည်သူတွေကိုလေကြောင်းကန်နေပြစ်မှတ်ထားတိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေအနေနဲ့စားဝတ်နေရေးအခက်အခဲတွေရှိနေတယ်လို့ကြောက်ကြီးမြို့နယ်ကရင်အရေးပေါ်အကူအညီကယ်ဆယ်ရေးကော်မတီကတာဝန်ရှိသူတို့ကပြောပါတယ်။အ
ခြေစိတ်ကောင်းစီကတော့ဒေသပြစ်ခတ်မှုတွေပေါ်မှာတော့လေနဲ့ပေါ်ကြီးတာတွေလက်လက်ကြီးတွေနဲ့ရေသားပြစ်ခတ်တွေဖြစ်လာတာလူမှုတွေကတော့အဲ့မှာရှိနေတဲ့ပြည်သူကလူမှုတွေကတော့အခုဆိုတော့စိုးရိမ်မှုတွေအများကြီးရှိတယ်ပေါ့နော်ဒီမူဒီချောင်းမူဒီရှိတာတော့ဘေးလွေတာကိုခပေးတိတ်ဆောင်နေရတဲ့အပေါ်မှာနောက်ဆက်တဲ့ပြဿနာတွေကဆောက်နေရေးတွားရေးလိုက်ဖြစ်ခဲ့ရတာရှိနေတာ။ဒီရဲ့တပါးတိုင်းလုပ်ငန်းတွေလုပ်နေထားတဲ့အလုပ်ကံတွေကိုဖြစ်တာလည်းအပေါ်မှာတော့ခက်ခဲလေးတွေရှိတာပေါ့။အဲ့ဒီဆိုင်ရာကြီးရတယ်တော့ခပေးတိတ်ဆောင်နေရတာပေါ့။အဲလုံချုံမှုပိုင်းတွေကဆက်ရလုံချုံမှုပိုင်းတွေလည်းမရှိတဲ့အခါမှာဆက်ရောက်တဲ့လောက်ရက်တွေကိုတော့ဒီကိစ္စဆိုရည်ရည်အများကြီးထလာရေကွာအဲ့တော့ချင်းချင်းလေးရှင်မဆောင်နေတဲ့ကျွန်တော်လိုအပ်တဲ့အဓိကချတဲ့စက်စီစားလေးတွေကိုတော့မင်းတို့ရနေရရှိနေတဲ့ခက်ပြနေရတဲ့ကြီးရတွေကိုတော့လိုအပ်တာလေးတွေကိုတော့ကောင်းစီဖားပေးတယ်ကိုကြီးဖားပါပေးတယ်အဲ့ဒီတော့ပဲကျွန်တော်
စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကိုတော်လန့်ရင်အင်အားစုတွေရဲ့အသာစီးရမှုအပေါ်တံပြန်တိုက်ခိုက်ရမှာလဲတုံးလာပါတယ်ပြီးခဲ့တဲ့ဇွန်လ21ရက်ကစစ်ကောင်စီတွေစီရေးပြူဟာရအရေးပါတဲ့မြဝတီမြို့နယ်ကလက်ခတ်တောင်စခန်းကုန်းကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။စစ်ကောင်စီအနေနဲ့အဲ့ဒီစခန်းကုန်းကိုဆုံးရှုံးပြီးနောက်ဒရုန်းနဲ့နေတိုင်းနှိပါတိုက်ခိုက်တာတွေရှိသလိုလေကြောင်းကနေ Jet Fighter တွေနဲ့ဘုံးကျဲတိုက်ခိုက်မှုတွေကိုပါလှုပ်ဆောင်လာတာပါ။ဒါအပြင်စက်တင်ဘာလတရက်ကလည်းတက်မဟာသုံးနှစ်မြေမုံမြူနယ်တွေကစစ်ကောင်စီတပ်အခြေစိုက်စခန်းဖြစ်တဲ့တစ်ချစိတ်စခန်းကို KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။တရက်ချပြီးစက်တင်ဘာ3ရက်မှာတော့စစ်ကောင်စီက Jet Fighter 4စင်းနဲ့မုံမြူနယ်ငှက်ထွေဆုပ်ရွာအတွင်းကိုအကြိမ်ရေ20ကျော်ပစ်ခတ်တိုက်ခိုက်လို့ဒေသခံတအူးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီတပ်အနေနဲ့သူတို့ရဲ့စခန်းတိတ်ပိုက်ခံရတာမျိုးမရှိလဲစစ်ရေးစီမံချက်အရာကျေးရွာအတွင်းလေကြောင်းလက်နက်ကြီးတွေနဲ့ရည်ရွယ်ချက်ရှိရှိပစ်ခတ်နေတာဖြစ်တယ်လို့ KNU ပြောခွင့်ရပရိုဆော့ကလယ်စီကဆိုပါတယ
်လေကြောင်းနဲ့တိုက်ခိုက်မှုတွေပုံများလာတဲ့အပေါ်မှာတော့သူတို့ရဲ့စစ်ရေးအင်အားပေါ့နော်နောက်ဆုံးလေယုံထောက်သုံးလာရတဲ့အနေအထားတစ်ခုလို့တော့ပြောလို့ရပါတယ်တပ်အင်အားအလုံးရင်းနဲ့ထိုးစစ်ဆင်တယ်လို့အဲ့ဒီထဲမှာလည်းပဲလက်နဲ့ခရံအမြောက်များနဲ့ပေါ့နော်သူတို့အာသုံခွန်ဆိုင်လှုပ်ဆောင်နေတာကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့ဒီဘက်မှာသူတို့သုံးတဲ့လက်နဲ့မျိုးစားတွေကလည်းပဲသူတို့သာလွန်တဲ့အမျိုးစားနဲ့ပေါ့နော်လက်နဲ့မျိုးစားနဲ့သူတို့ထက်သွင်းပြီးတော့အသုံးပြုနေတာကိုလည်းကျွန်တော်တို့တွေ့ရတယ်
စစ်ကောင်စီကအနာသိန်းစားကနေအခုချိန်ထိကရင်ပြည်နယ်အတွင်းလေးကျောင်းတိုက်ခိုက်မှုအကြိမ်ရေလေးရရှိစေကျော်ပြုလုပ်ခဲ့တယ်လို့ပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ KNU ရန်ယူနယ်မြေအတွင်းပြည်သူတွေပေါ်ဒီလိုပြစ်မှတ်ထားလေကျောင်းတိုက်ခိုက်တာနဲ့ပတ်သက်ပြီးကမ္ဘာကူလသမဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စစ်ကောင်စီကိုလက်တွေ့ကြတဲ့ဤတွေနဲ့အရေးယူကို KNU ကမဏိကပဲထုတ်ပြန်တောင်းဆိုလိုက်ပါတယ်။လက်နက်ကိုင်ခုခံတော်လှန်မှုတွေပြင်းထန်တဲ့ကရင်ပြည်နယ်အပါအဝင်ကချင်း၊ကရင်နီ၊ရှမ်းပြည်နယ်၊စကိုင်းတိုင်း၊ပဲခူးတိုင်းတနင်္သာရီတိုင်းနဲ့မန္တလေးတိုင်းတွေမှာစစ်ကောင်စီတပ်ကလူနေရပ်ွက်ခြေရွာတွေကိုပါဦးတည်ပြီးလေကျောင်းတိုက်ခိုက်မှုတွေကိုပြုလုပ်နေတာပါ။
CDM ဝင်ထားတဲ့လေတက်တက်ချက်ကြီးဇေယကတော့စစ်ကောင်စီကစိတ်တက်စစ်စင်ရေးအနေနဲ့လေရင်အသုံးပြုပြီးတိုက်ခိုက်တာတွေပြုလုပ်နေတဲ့သဘောပဲလို့ဆိုပါတယ်။ဟိုသူတို့ရဲ့ဒီတိုက်စွမ်းရေပေါ့နော်မြေပြင်ကြီးတက်ခဲ့တိုက်စွမ်းရေဒါကြာလာတဲ့အချိန်တွေမှာဒီလေချောင်းကိုသူတို့အားသာချက်ဖြစ်တဲ့လေချောင်းကိုပို့ပြီးအသုံးပြုလာတာပေါ့နော်နောက်တစ်ချက်ကဒီလေချောင်းကိုသုံးပြီးဘုံကျဲတယ်ဆိုတာ င်းကြီးတိုင်နေတဲ့အချိန်မှာလင်းရင်လာပြီးဆိုကျွန်တော်တို့လူတွေပြေးရပုံဝါလွားရတယ်ဟာဟိုတဒုက္ခပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တို့ဘာသိရလဲဆိုလေချောင်းပြစ်ကူမလာဘူးဆိုလို့ရှိရင်အဲ့ချေလင်းစခန်းချက်ချင်းကြတာပဲလေချောင်းပြစ်ကူမလာဘူးဆိုတာနဲ့ချက်ချင်းသူတို့ကစခန်းအောင်ဆုံးသွားဖို့တွေးတယ်ဒီအဲကြောင့်ဒီသူတို့စစ်သားတွေရဲ့စိတ်ဓာတ်ကိုမြင့်နေမိဖို့တခါကျရင်လေချောင်းပြစ်ကူတိုင်းကထိရောက်တာမဟုတ်ဘူးဗျာဒီဥပမာဖုံးကျဲတဲ့လင်းတွေဆိုလို့ရှိရင်သူတို့ကျဲတယ်ကြချင်ကြတယ်အတိကသူတို့ကမော်တီဗေးတာသူတို့လူတွေကိုစိတ်ဓာတ်ဖြစ်စိတ်ဓာတ်စစ်စင်ရေးဆိုတာမျိုးပဲဒီဘက်ကလူတွေကိုလင်းနဲ့ဖိချိန်ချောက်တယ်အဲသူတို့ဘက်ကလူတွေကိုဟာငါတို့လေချောင်းပြစ်ကူလာတယ်ဆိုတော့စိတ်ဓာတ်မျိုးပေးပြီးစကန်းအောင်မကြအောင်လို့အားတင်းခိုင်းတာအဲဒီလိုပုံစံတွေလောက်တာတော့ကျွန်တော်ကတော့တို့သိထားပါ
လင်းရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အခါမှာလည်းနိုင်ငံတကာကပြစ်ပင်ထားတဲ့ဖြက်အားပြင်းကလစတာဘုံတွေကိုမြန်မာစစ်တပ်ကအသုံးပြုနေတယ်လို့ကလစတာဘုံပြစ်ပင်တားမြစ်ရေးလှုပ်ဆော်လှုပ်ရှားနေတဲ့လက်နက်ပစ္စည်းများညွတ်ပေါင်းအဖွဲ့ CMC ကထုတ်ပြန်ပါတယ်ကလစတာဘုံတွေကိုအသုံးပြုတဲ့နိုင်ငံတွေတဲ့ရုရှား၊ဆီးရီးယားနဲ့အတူမြန်မာပါဝင်လာတာဖြစ်တယ်လို့လည်း CMC ရဲ့အခုနှစ်ထုတ်ပြန်ချက်မှာဖော်ပြထားတာပါတစ်ဖက်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေဟာဒီနှစ်ကစပြီးစစ်ကောင်စီရဲ့ဆက်သွယ်ရေးလိုင်းဖြတ်တောက်ဆဲချမ်းမာတွေကိုကြောက်လွားနိုင်ပြီးပြစ်မှတ်ကိုထိုးချဝင်ရောက်တိုက်ခိုက်နိုင်တဲ့စုဆိုင်ဒရုန်းတွေကိုတီထွင်လာကြပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်လုဆောင်လာတဲ့စစ်တပ်ကိုတုံ့ပြန်တဲ့အနေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကလည်းဒရုန်းကနေဘုံတွဲလိုက်ကျဲချတာတွေနဲ့မြေပြင်ကနေတိုက်ခိုက်မှုတွေကိုပါကြပြိုင်နဲ့လုဆောင်နေတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းကရင်ပြည်နယ်မြဝတီခရိုင်ရဲတပ်ဖွဲ့မှုယုံဒရုန်းနဲ့တိုက်ခိုက်ခံရပြီးစစ်ဘက်နဲ့ရဲဘက်ဆိုင်ရာအကြီးအကဲတွေထိခိုက်ဒေဆုံးခဲ့ပါတယ်။ဒရုန်းတီထွင်တဲ့အညာ EGS အဖွဲ့ကမြေပြင်ကောင်းဆောင်လီယိုနိုင်ကတော့ဤပညာမြင့်တဲ့စစ်ကောင်စီတပ်ကိုဤပညာနဲ့ခုခံတိုက်ခိုက်ရမှာပူးပေါင်းလှုပ်ဆောင်မှုတွေလည်းလိုအပ်တယ်လို့ပြောပါတယ်
။အခုလောလောဆယ်မှာမြေပြင်အဖွဲ့စည်းတွေကိုယ်တိုင်ဟိုတွေကမြေပြင်မှာအချင်းအဖွဲ့စည်းချင်းချင်းချိတ်ဆက်မှုတွေနည်းနည်းအားနည်းနေကြတယ်လေရှိသေးတယ်။ဒါပေမဲ့တဖြည်းဖြည်းနဲ့တော့အရေးတက်ဆိုင်အများကြီးပေါင်းဆက်လာနိုင်ပြီပေါ့။အဲ့လိုမျိုးပဲကျွန်တော်တို့ကအခုဟိုကျွန်တော်တို့ရဲ့ဒီ drone မှာလဲ drone team တွေကဖေးဆွင်း multi rotor scout နော်အဲ့အဖွဲ့တွေစိတ်ဆက်မိမိကောင်းကောင်းလေး mission တွေလှုပ်လာနိုင်ပြီဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကမြေပြင်အဖွဲ့တွေနဲ့ပေါင်းဆက်ပြီးတော့မြေပြင်ဝေဟင်အဲ့လိုမျိုးတိုက်ပွဲတွေကိုဆက်ပြီးတော့ဖော်ဆောင်လာဖို့ရှိပါတယ်အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ကဤပညာတိုက်ပွဲဆိုတဲ့အတိုင်းပဲကျွန်တော်တို့ကတစ်ဖက်နဲ့တစ်ဖက်ဤပညာရှင်ပြိုင်ပြီးတော့လုပ်နေရတယ်ကျွန်တော်တို့ကဒီလိုတွေလုပ်လာရင်ရန်သူဘက်ကလည်းသူတို့ကဘယ်လို upgrade လုပ်လာမယ်ဆိုတာလည်းမသိနိုင်ဘူးပေါ့အဲ့တော့ဟိုဘက်ဒီဘက်ညာချင်းရှင်ကြရတဲ့သဘောပါပဲ
ဒီနေ့ကနေအခုလ15ရက်အထိနေပြီးတော့မှကျစ်ပါမယ်အာဆီယံလေတပ်ဦးစီးချုပ်ညီလာခံမှာဗိုလ်ချုပ်ကြီးထွန်းအောင်ကိုစစ်ကောင်စီကဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ခဲ့ပါတယ်သူဟာ2022နောက်ပိုင်းကစပြီးလေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်ရေ930ကျော်ကိုအမိတ်ပေးကွက်ခဲ့ကလူပေါင်း1000ကျော်ကိုတည်စေခဲ့တယ်လို့စစ်ရေးတိုက်ခိုက်မှုတွေကိုမှတ်တမ်းတင်တဲ့ ACLED အဖွဲ့ကထုတ်ပြန်ထားပါတယ် အဲ့ဒီညီလာခံကိုဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကတော့တက်ရောက်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်။ အင်းနီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံဘက်ကအကြီးအကဲတက်ရောက်မှာမဟုတ်စစ်ကောင်စီနဲ့နှစ်နိုင်ငံနားလည်မှုယူထားပြီးထိုင်းမြန်မာနယ်စပ်လုံခြုံရေးကစိုးရိမ်ပွဲအခြေအနေဖြစ်လာနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီပြောရေးဆိုခွင့်ရှိသူဦးကျော်စောကတော့စစ်ကောင်စီရဲ့လေကြောင်းအသုံးပြုတိုက်ခိုက်မှုတွေကိုနိုင်ငံတကာကအာရုံစိုက်မှုနည်း
ဒီလေကြောင်းရံကိုကာကွယ်နိုင်ဖို့အတွက် defensive ပေါ့နော်အဲဒီနှိပညာပစ္စည်းကရိယာတွေကုညီပြီးတော့ကျွန်တော်တောက်ချောက်တောင်းဆိုလာခဲ့တာရှိပါတယ်အခုထိတော့ဒီလိုမျိုးကုညီပံ့ပိုးပြီးတော့နိုင်ငံတကာကနေမရှိသေးပါဘူးဆိုတော့ပြောကြားချင်ပါတယ်
လူရချီတိတ်ဆုံးခဲ့ရတဲ့အနက်ပါဖြစ်စဉ်နဲ့ပစီကြီးကြေးရွာဖြစ်စဉ်တွေဟာပြည်သူတွေဘက်မငယ်တဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုအကြိမ်ကြိမ်မိမောင်းထိုးပြနေပါတယ်ဒီလိုအရက်သားဒေသခံတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုဖျက်ဆီးတာကခေတ်ဆက်ဆက်ကအတိုင်းအမှောင်ခေတ်ထဲမှာအကြောက်တရားနဲ့တိုင်းပြည်ကိုထိန်းချုပ်ဖို့ကြိုးပမ်းနေတဲ့စစ်ကောင်စီရဲ့နေစနစ်တစ အပြစ်မဲ့ပြည်သူတွေရဲ့ဘဝတွေကတော့အချိန်ချင်းချေမွခံနေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ